ဆီးရီးယားနိုင်ငံပေါ်ရုရှားကထားတဲ့မူဝါဒကိုပြောင်းလဲမှာမဟုတ်ဘူးလို့ရုရှားနိုင်ငံသားရေးဝန်ကြီးကပြောလိုက်ပါတယ်။ဆီးရီးယားသမ္မတအဆက်ထားနိုင်ငံကိုထိန်းချုပ်နိုင်မှုအင်အားနည်းလာပြီးတော့အတိုက်ခံတွေဘက်ကအသာစီးရသွားနိုင်တယ်လို့ထိတ်တန့်သံတမန်တဦးရဲ့ပြောဆိုချက်ထွက်လာပြီးတဲ့နောက်ရုရှားနိုင်ငံဘက်ကအခုလိုပြောဆိုခဲ့တာဖြစ်ပါတယ်။ရုရှားဒုနိုင်ငံရေးဝန်ကြီးဟာအခုရက်ပိုင်းနေအတွင်းဆီးရီးယားနိုင်ငံနဲ့ပတ်သက်လို့အထူးတလဲတွေ့ဆုံဖြေကြားခဲ့တာမျိုးကိုသတင်းမီဒီယာတွေနဲ့မလုပ်ခဲ့ဘူးလို့ရုရှားနိုင်ငံရေးဝန်ကြီးဌာနရဲ့တောက်ကြံနေကြေညာချက်မှာဖော်ပြပါတယ်။နိုင်ငံရေးဝန်ကြီးကိုကိုးကားပြီးတော့ရုရှားသတင်းမီဒီယာကဖော်ပြတဲ့နေရာမှာတော့ဆီးရီးယားသမ္မတအဆက်ဟာဆီးရီးယားနိုင်ငံကိုထိန်းချုပ်နိုင်တဲ့အင်အားနည်းလာပြီးတော့အတိုက်ခံတွေကိုအမြင့်ပြတ်ချေမှုန်းမှုမလွယ်ဘူးလို့ဖော်ပြခဲ့ပါတယ်။ဒါဟာဆီးရီးယားဆိုရကအတိုက်ခံအင်အားစုတွေနဲ့ဆင်နွှဲနေတဲ့တနစ်တာစစ်ပွဲကာလအတွင်းမှာဆီးရီးယားအစိုးရအားနည်းလာတယ်ဆိုတာကိုမဟာမိတ်ရုရှားနိုင်ငံကပထမဆုံးအကြိမ်ဖြစ်နေဖော်ပြလိုက်တာလည်းဖြစ်ပါတယ်။ဆီးရီးယားနိုင်ငံကစစ်ပွဲနဲ့ပတ်သက်လို့ကုလသမဂ္ဂအနေနဲ့ရည်ရွယ်ဆောင်ရွက်ဖို့ကြိုးပမ်းမှုတွေကိုတရုတ်နဲ့ရုရှားနိုင်ငံတွေကထပ်ခါတလဲလဲပိတ်ဆို့ကန့်ကွက်ခဲ့ကြတာဖြစ်ပါတယ်။